မေရိကန်အနောက်ခြမ်းလော့စ်အန်ဂျလိစ်မြို့မှာလေနှစ်တိုင်းလုပ်တဲ့ဖျော်ဖြေဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းသစ်တွေဂိမ်းဆက်သစ်တွေအပြိုင်မိတ်ဆက်ကြတယ်ကိုသားညို့ရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူတာကတော့ဂိမ်းဆွဲတာကိုကျမကြီးဆိုင်ရာယောဂါတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမန်ဆူပြန်မော
ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသစ်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပိုပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကူတာပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ Center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင်
At the Cyber Addiction Recovery Center, we provide assessment and treatment for technology addiction, which includes video gaming, social media addiction, phone addiction.
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာနည်းပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်။ Video game ဆွဲသူတွေ၊လူမှုကွန်ရက်ဆွဲသူတွေ၊ဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေ၊ online ပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်။အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်သက်တွေလူကြီးတွေထိပါပါတယ
်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူးအပေါင်းအသင်းလည်းသိမရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမန်ဆူပြန်မော
In the context of running social skills groups, which I've done for many years, more and more of my clients, my group clients, were presenting with excessive use of technology, and it's right around 2011.
ကျွန်တော်လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုပိုများလာတာတွေ့ရပါတယ်။2011ခုနှစ်လောက်ကစပါတယ်။အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးညံပြင်းတဲ့ပြဿနာပိုပိုများလာပါတယ်။ဂိမ်းကိုကျမ်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရစ်ဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစ조사ကြတယ်။ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်သက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်အချက်ပြီးတဲ့ဒိုပမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မနဲ့ဆက်လုတ်ချင်စိတ်ပိုများနေတာလို့ Christopher Mulligan ကရှင်းပြတယ်ဗ
ျ When it stops abruptly like when a parent or there's a time they have to stop they really experience almost spontaneous withdrawals
ဒီပါရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလို့ဖြစ်သွားကြပါတယ်အဲ့ဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုးကနာမငြိမ်ဖြစ်တာမျိုးဂလန်ကဆန်ပြောတာမျိုးဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနေစ조사ကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖျက်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
။သိကြတာပေါ့ဗျ။အရက်ဖျက်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထက်မဆွဲအောင်ခက်ခက်ခက်ခက်လေ့ကျင့်ပြီးရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So It's really teaching this very challenging goal.
တဖြည်းဖြည်းတော့သူတို့ online ပေါ်ပြန်တက်ကြမယ်။ကွန်ပျူတာတွေဖုန်းတွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့နီးပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်။တော်တော်တော့ခက်ခဲပါတယ်။မူရစ်ဆေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့နီးမျိုးသုံးလို့မရပါဘူး
။အခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့် internet တွေဈေးပေါ်လာတယ်။စွမ်းအင်မြင့်တဲ့ကွန်ပျူတာတွေဈေးသက်သာလာတယ်။ဆိုတော့ဒီအချိန်မီ online ပေါ်တက်ဂိမ်းကစားနိုင်ကြတယ်။
ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်ပြေလာတော့ graphic တွေအရင်ကောင်းလာတယ်ကိုယ်တိုင်ဂိမ်းတွေကိုရောက်သွားတယ်လို့မျိုးကိုခံစားရတာဆိုတော့ကစားတာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ့
It is so accessible and also the gaming computer which used to be a very high end very expensive kind of adult
အားလုံးကလွယ်လွယ်ကူကူရနိုင်နေတယ်ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်းစားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တဲ့ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်။အရင်ဒေါ်လာ 4-5000 ပေးရတဲ့ကွန်ပျူတာမျိုးတွေကဒေါ်လာ 1000 လောက်နဲ့ရနေပါပြီ။ကွန်ပျူတာတွေမှမဟုတ်ပါဘူး။ပေါပေါပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ
်။ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်။တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
။အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီး အခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာသွင်းမှုပြင်ဆင်ထားပြီဆိုတာသတင်းကောင်းပဲမဆူမြတ်မော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့ဆိုင်းနာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ခရစ်စတိုဖာမော်လဂင်ကပြောပြီးတော့ကြိုးဆိုပါတယ်
I mean, the World Health Organization recognizing gaming addiction, so it's supposed to come out in their newest version of their diagnostic manual.
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးကြပါတယ်။ဂိမ်းဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
ဂိမ်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖော်ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့ဆက်တကြိမ်မြောက်နိုင်ငံတကာယောဂါများပြင်ဆင်သတ်မှတ်ချက်စည်းရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါရဲ့ရှင်။